Liberia နိုင်ငံမှာအလုပ်လုပ်ကိုင်နေရင်အသက်အန္တရာယ်ပေးနိုင်တဲ့ Ebola ရောဂါကူးစက်ခံရတဲ့အတွက် American ဆရာဝန်ရဲ့အခြေအနေဟာတိုးတက်မှုတွေတွေ့လာရတယ်လို့ထိပ်တန်း American ကျန်းမာရေးအရာရှိတူကပြောဆိုလိုက်ပါတယ်။တခြားတတိပုဂ္ဂလလူနာတွေရဲ့အနာဂတ်ကိုကြိုတင်ဟောကိန်းမထုတ်လို့ပေမဲ့ Artist ရာတော့ကောင်းပါတယ်။ရောဂါကူးစက်ခံရသူဒေါက်တာ Kent Brandley ရဲ့အခြေအနေကတော့ပိုပြီးတော့တိုးတက်ကောင်းမွန်လာတာတွေ့ရတယ်လို့ American ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဗဟုထာနာရဲ့အကြီးအကဲဖြစ်သူ Don Fredden ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ဒေါက်တာ Brandley ကိုအာဖရိကကနေအထူးသီးသန့်လှုပ်ထားတဲ့လေယာဉ်နဲ့ခေါ်ဆောင်လာခဲ့ပြီးစနေနေ့တုန်းကသူဟာဘေးကတွဲပေးတဲ့သူတယောက်ရဲ့အကူအညီနဲ့ American နိုင်ငံတောင်ပိုင်း Georgia ပြည်နယ်ကဆေးရုံတရုတ်ဝင်အတွင်းကိုလမ်းလျှောက်ပြီးတော့ဝင်သွားနိုင်ခဲ့ပါတယ်။အဲ့ဒီဆရာဝန်ဟာ Ebola ရောဂါကူးစက်ပြန့်ပွားမှုဆူဆူရွာဖြစ်နေတဲ့ Liberia နိုင်ငံမှာခရီးရန်ကုသိုလ်ပြုအဖွဲ့တစ်ဖွဲ့အတွက်ကျန်းမာရေးလုပ်ငန်းတွေဆောင်ရွက်ပေးနေသူဖြစ်ပါတယ်။အခုဆိုရင် Africa အနောက်ပိုင်းဒေသမှာ Ebola ရောဂါနဲ့တေဆုံးသူအရေအတွက်ဟာ900ကျော်သွားခဲ့ပါပြီ။ Brandley နဲ့အတူလို့ဖို့ကမ်ဘက်တူဦးဖြစ်တဲ့ခရီးရန်သာသနာပြု Nancy Wrightbull ဟာလည်း Brandley နဲ့အတူ Ebola ရောဂါကူးစက်ခံခဲ့ရသူဖြစ်ပါတယ်။သူမကလည်းမကြခင်ရက်ပိုင်းအတွင်း America နိုင်ငံကိုပြန်ပြီးတော့ခေါ်ဆောင်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။